ရခိုင်ပြည်နယ်ဘူတီရောင်မြို့နယ်ဒုံသိန်စစ်ဘေးဒုက္ခသည်စခန်းမှာခိုးလုံနေတဲ့ခမီတိုင်းသား6ဦးဟာသူတို့နေအိမ်တွေရှိတဲ့အလဲချောင်းရွာမှာစားနပ်ရိက္ခာတွေတွားရောက်တည်ဆောင်ပြီးဒုက္ခသည်စခန်းကိုပြန်လာစဉ်တပ်မတော်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာလို့ဒေသခံတွေကပြောကြပါတယ်။မနေ့ညနေပိုင်းမှာအစိုးရတပ်မတော်ကဖမ်းဆီးသွားတာလို့ဖမ်းဆီးခံရသူတဦးရဲ့အကိုဖြစ်သူဦးခတ်ချူးကပြောပါတယ်။
တက်ကတက်ကဖက်တော့တက်ကငငတက်ငငတက်သူကငငတက်ကိုပြီးခေါ်တော့လို့ရမိတယ်သူကရောကပြန်လာတယ်လေလက်တပိုက်မှာအဖက်ခံရတယ်လောင်းနေနေဖန်ဆက်ရတော့
တက်မတော်ဘက်ကခမီတိုင်းသား6ဦးအပါအဝင်မွတ်စလင်တက်ဦးကိုဖန်ဆီးစစ်ဆေးနေတယ်လို့ RFA ကိုအတည်ပြုပြောပါတယ်သူတို့ဟာအေးအေးကိုရိတ်ခါပို့တယ်လို့ယူဆစရာရှိတာကြောင့်စစ်ဆေးနေတာလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။အဲဒီဖုံညိုလွတ်ရဲ့အရှင်းမြောက်ဖဲမှာဒီက3000လောက်မှာကျွန်တော်တို့လက်ကင်းဆောင်ရနေတဲ့အချိန်လေအဲဒီအဖွဲ့တွေကဆိုင်ကယ်နဲ့ထွက်လာတာရှိတယ်။ဟောပြီးဖြစ်တဲ့အခါမှာတော့ကျွန်တော်တို့ခမီး6ယောက်နဲ့အဲဒီထဲမှာတော့ကျွန်တော်တိုင်းရင်းသားမဟုတ်တဲ့1ယောက်ပါပါတယ်9ယောက်ဆိုင်ကယ်တစ်စီးဖုံ3လုံးနဲ့ဆိုင်အိတ်တွေနဲ့မြုပ်ပြီးကြောက်အိတ်တွေနဲ့ကျွန်တော်တို့အဲတွေ့ရတယ်ဒီအဖွဲ့ကိုရိတ်ခါသွားပို့တယ်လို့တော့ကြမ်းမြင့်ယူစားလို့ရတယ်။ဒါကြောင့်မို့လို့စစ်စေးလျက်ရှိတာ
။အလဲချောင်းကျေးရွာ၊တရက်ပြင်ကျေးရွာ၊အုတ်စုအုတ်ချုပ်ရည်မှုဥမောင်တန်းလှိုင်ကဖမ်းဆီးခံထားရသူတွေကိုထိမ့်သိမ့်ထားတဲ့အခြေအနေနဲ့ဘာကြောင့်ဖမ်းဆီးခံရလဲဆိုတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ပြောပါတယ်။မနေ့ကတက်မတော်ကဖမ်းဆီးသွားသူတွေဟာတာမန်အရက်သားတွေသာဖြစ်တယ်လို့အီအီရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ်
။ကျွန်တော်တို့ပြီးတဲ့လောက်ကတော့အဲ့လူတွေကတာမန်အရက်သားတွေပဲသူတို့စိတ်ဆောင်စခန်းမှာနေကြတာလို့ပြောတော့အဲ့လူတွေနဲ့ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူ
း။အစိုးရတက်မတော်နဲ့ရခိုင်တပ်တော်အီအီတို့ဟာတရက်ပြင်ကျေးရွာအုပ်စုအနီးတဝိုက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ပြီးခဲ့တဲ့မတ်လလောက်ကစပြီးအဲ့ဒီကျေးရွာအုပ်စုတဝိုက်ကကျေးရွာသားတွေဟာဒုံးသိမ်စစ်ဘေးရှောင်စခန်းကိုတွားရောက်ခုလုံနေကြရပါတယ်။လက်ရှိမှာတော့ဒုံးသိမ်စခန်းကနေတခြားနေရာတွေကိုထပ်မံရွှေ့ပြောင်းတာနေရပြန်လာတွေကြောင့်ဒုံးသိမ်စခန်းမှာလူဦးရေ20လောက်သာအကျန်ရှိတော့တယ်လို့သိရပါတယ်။အစိုးရတက်မတော်ကရခိုင်တိုင်းသားတွေကိုအီအီလို့ထင်မြင်တာတွေကြောင့်အစိုးရတက်တွေကိုမြင်ရင်ရှောင်ပြေးနေရတယ်လို့ဘူတိအောင်မျိုးနဲ့အလဲချောင်းကြီးရွာသားဦးမောင်တန်းရွှေကပြောပါတယ်
။သူတို့ကတော့ကငါတို့ရခိုင်ပြည်တို့ကအလုံးအကုန်ပြီးအေရုပုဒ်သမ်းမဲ့တည်းလေ။ရင်ရင်နဲ့ခဏလေးအေပဲသတောင်းပေးတာပဲဒီလိုပဲဒါနဲ့ကျွန်တော်ရွာသားတွေကအကုန်ဒီလိုပြင်းနေတာ။တက်မတော်ကလာရင်ကျွန်တော်တို့အကုန်လုံးအေပြင်းနေတာ
။တရက်ပြင်အလဲချောင်းပြင်ချောင်းအစရှိရဲ့ကြီးရွာတွေတဝိုက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဟာဘူတိအောင်မျိုးပေါ်မှာတွားရောက်ခိုးလုံနေကြရတာတွေလည်းရှိနေပါတယ်။အစိုးရနဲ့အေအေတို့ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိမှာစစ်ဘေးဒုက္ခသည်ဟာ9000နီးပါးရှိနေပြီဖြစ်ပါတယ်ရှင်။ကျမဝေမာထွန်းပါ